ရုရှားသမ္မတပူတင်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ဟာအိန္ဒိယနိုင်ငံနယူးဒီလီမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိုထပ်မံအခိုင်အမာပြုလုပ်လိုက်ကြပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းအိန္ဒိယနိုင်ငံဟာအမေရိကန်နဲ့နှိစက်ခဲ့ပြီးရုရှားနိုင်ငံဟာတရုတ်နဲ့နှိစက်ခဲ့တဲ့အတွက်ရပ်တန့်နေခဲ့တဲ့သူတို့နှစ်နိုင်ငံဆက်ဆံရေးကိုပြန်လည်အားပြည့်ဖို့ရည်ရွယ်တဲ့နယူးဒီလီထိပ်သီးဆွေးနွေးပွဲမှာအခုလိုအခိုင်အမာပြုလုပ်လိုက်ကြတာဖြစ်ပါတယ်။ရုရှားသမ္မတပူတင်ကအိန္ဒိယကိုလွန်စွာအင်အားကြီးမာပြီးဖော်ရွေးတဲ့နိုင်ငံဖြစ်တယ်။စိုးတူကောင်းမဲ့လက်တွဲလာတဲ့မိတ်ဆွေနိုင်ငံဖြစ်တယ်လို့ပြောကြလိုက်သလိုဝန်ကြီးချုပ်မိုရီကတော့လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းပထဝီနိုင်ငံရေးချိန်ဝင်များမညီမျှမှုရှိခဲ့ပေမဲ့အိန္ဒိယနဲ့ရုရှားတို့ဟာမိတ်ဆွေဖြစ်မှုမပြောင်းလဲခဲ့ဘူးလို့တုံ့ပြန်ပါတယ်။ဒီနှစ်နိုင်ငံကြားပထဝီနိုင်ငံရေးအသွင်ပြောင်းလဲမှုရှိခဲ့ပေမဲ့စေအီးကာလကလေးကတရှိလာခဲ့တဲ့ကာကွယ်ရေးဆိုင်ရာခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကတော့ဆက်လက်တရှိနေခဲ့တာပါ။အိန္ဒိယအနေနဲ့ကာကွယ်ရေးလက်နက်ပစ္စည်းတွေကိုနေရာအမျိုးမျိုးကဝယ်ယူခဲ့ပေမဲ့ရုရှားဟာအိန္ဒိယရဲ့အဓိကလက်နက်တင်သွင်းသူဖြစ်ခဲ့ပြီးအိန္ဒိယမှာတုံးနေတဲ့စစ်လက်နက်ရဲ့3ပုံ2ပုံဟာရုရှားစီကဖြစ်ပါတယ်။